မင်္ဂလာပါရှင်အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ6ရက်မနေ့ပိုင်းမှာတင်ပြပေးမယ့် Radio UNG ပြည်တွင်းသတင်းကောင်းစင်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရရှင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကျမ်းမာရေးအားစိုးရိမ်ကြောင်း CRPH ထုတ်ပြန်တဲ့သတင်းစစ်ကောင်စီတရားမဝင်ရွေးကောက်ပွဲကျင်းရပြီးနောက်အကြမ်းဖက်မှုဂိင်္ဂနာများသိတာစွာမြင့်တက်လာဟု UNG ထုတ်ပြန်တဲ့သတင်းUNG ကျန်းမာရေးဝန်ကြီးဌာနဒူးဝင်ကြီးဦးဆောင်သော CDM ဆရာဝန်များအဖွဲ့မှဝေးရပါအုံနောက်တွင်အရေးစုပြုံသောယောဂ Hydrocephalus ယောဂရှင်ကလေးငယ်ကိုအခမဲ့အောင်မြင်စွာခွဲစိတ်ကူတာပေးနိုင်ခဲ့တဲ့တွင်ကိုရီးယားနဲ့ WFP ပူးပေါင်း၍မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအပူငင်းအစီအစဉ်သစ်စတင်တဲ့တွင်နဲ့အခြေခံဆက်ချုပ်တင်တဲ့အတွက်တင်နန်းသားများပြည်သူပန်းနိုင်မှခေါ်ယူစတဲ့တွင်တွေအပါအဝင်တခြားတွင်တွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ6ရက်နေ့ Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အာရှလန်သစ်ထိုးစစ်မှာစစ်ကောင်စီတပ်သားများမူရစ်စီးသုံးပြီးတော့အကာအကွယ်မဲ့တိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးပါမယ်အာရှလန်မကြီးနဲ့ကော့ဂရိတ်ဂျုံတိုးမျိုးတို့ကိုထိန်းချုပ်ရန်အာဏာသိမ်းစစ်ကောင်စီကအရှိန်မြှင့်ထိုးစစ်ဆင်နေတဲ့စစ်ကြောင်းများမှာတပ်ဖွဲ့ဝင်အချို့ဟာစိတ်ကြွမူရစ်စီးသုံးဆွဲထားတဲ့လက္ခဏာများဖြင့်အကာအကွယ်မယူဘဲနဲ့ပေါ်ပေါ်ထင်ထင်တိုက်ခိုက်နေကြောင်းရှေ့တန်းမြေပြင်သတင်းရင်းမြစ်များကပြောကြားကြောင်း KIC သတင်းဌာနမှဖော်ပြထားပါသည်စစ်ကောင်စီရဲ့ထိုးစစ်ဆင်နေတဲ့စစ်ကြောင်းများဟာဂျုံတိုးအင်ဂျီဂျုံပိုင်းကျေးရွာလမ်းပိုင်းကော့ဂရိတ်လှိုင်စိန်မိချောင်းအင်လမ်းပိုင်းအာရှလန်ကော့နွင်တဒန်ကူးလမ်းပိုင်းနဲ့တင်ငန်းညီနောင်ကွင်းကလေးလမ်းပိုင်းတို့မှာနေစဉ်တိုက်ပွဲများပြင်းထန်လျက်ရှိတယ်လို့သိရပါတယ်အကြမ်းဖက်စစ်တပ်ကရင်းနစ်တာနွန်နစ်တာလေခွက်ရေမြောင်းတဲ့ကြီထိပြီးတော့တည်တာရင်းနစ်တည်တာတွေတွေ့နေရတယ်လို့သိရပါတယ်စစ်ကောင်စီရဲ့ထိုးစစ်ကြောင်းများကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များကဖျက်တောက်ချေမှုန်တိုက်ခိုက်နေပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်များအကြအဆုံများကနေစဉ်တပ်ပြန်လှန်ချမှုများဖြစ်ပေါ်နေတယ်လို့သိရပါတယ်စက်တင်ဘာလ1ရက်နေ့မှ5ရက်နေ့အထိဂျုံတိုးကော့ဂရိတ်အာရှလန်နဲ့တင်ငန်းညီနောင်စတဲ့စစ်မျက်နှာ၄ခုမှာစစ်စင်ရေးကုကဲမှုဌာနချုပ်စကခါဆက်နှစ်မှဒူတိုင်းမှုစစ်တီတာမှုဗျူဟာမှုနဲ့စစ်ကြောင်းမှုများကိုတိုင်ဦးစီးကုကဲနေတယ်လို့သိရပါတယ်မြေပြင်စစ်ကြောင်းထိုးခြင်းအပြင်စစ်ကောင်စီကဝိုင်းတွဲဘုံကျဲလီရင်ဒရုန်းများလက်နက်ကြီးများနဲ့မစ်ဆိုင်းထုံးများဖြင့်လည်းအစမတန်စစ်ကူပစ်ခတ်တိုက်ခိုက်နေတယ်လို့သတင်းရင်းမြစ်များကဆိုထားပါတယ်ခင်ဗျာဆလဘီ NMSB ADRMA ကစစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲကိုစန့်ကျင်ရန်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးရာမညမွန်တက်တော် NMSB ADRMA ကမွန်ပြည်သူလူထုတရက်လုံးအားစစ်ကြုံစနစ်တက်ဆိုးရှေစီမဲ့ဤရွေးကောက်ပွဲမှာပါဝင်ခြင်းမပြုဘဲ၎င်းကိုစန့်ကျင်ရန်နဲ့မွန်နိုင်ငံရေးပါတီများအနေဖြင့်လည်းထိုအတူရောင်ရွေးကောက်ပွဲအပေါ်ညှို့လင်းချက်ထားမယ့်အစားပြည်သူများနဲ့အတူဝိုင်းဝန်းစန့်ကျင်ရန်စက်တင်ဘာလ5ရက်နေ့မှာတိုက်တွန်းချက်ထုတ်ပြန်ထားပါသည်။ NMSB ADRMA ရဲ့ထုတ်ပြန်ချက်အရစစ်ကောင်စီမှပြုလုပ်မဲ့ရွေးကောက်ပွဲဟာ၎င်းတို့ရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့စစ်ရေးအကြက်တဲများကိုကြော်လွှားရန်နဲ့နိုင်ငံတကာအသိအမှတ်ပြုမှုရယူရန်ရည်ရွယ်ထားတဲ့အတူရောင်ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ဆိုပါရီဒါ့အပြင်ဤရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လည်အသက်သွင်းရန်နဲ့ဆရာနာရှင်စနစ်ကိုတည်ယဝင်ဖြစ်စေရန်စစ်ကြုံစနစ်သက်ဆိုးရှည်စေရန်သာရည်ရွယ်ထားပြီးတော့နိုင်ငံတွင်းပဋိပက္ခများကိုပုံမှုပြင်းထန်လာစေမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါရီ NMSB ADRMA က၎င်းရွေးကောက်ပွဲမှာရှင်ပြိုင်ပါဝင်မဲ့နိုင်ငံရေးပါတီများနဲ့လူပုဂ္ဂိုလ်များကို2008ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လည်အသက်သွင်းပြီးတော့ဆရာနာရှင်စနစ်ကိုသက်ဆိုးရှည်စေရန်လှုံ့ဆော်တဲ့အဖွဲ့အစည်းပုဂ္ဂိုလ်များအဖြစ်သတ်မှတ်တယ်လို့ကြေညာထားပါတယ် NMSB ADRMA အနေဖြင့်စစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲကိုနီလန်းမျိုးစုံဖြစ်စန့်ကျင်တိုက်ဖျက်သွားမှာဖြစ်ပြီးတော့၎င်းတို့ထိန်းချုပ်ထားတဲ့ဒေသများနဲ့လှုပ်ရှားနေတဲ့နယ်မြေများမှာရွေးကောက်ပွဲပြုလုပ်ခြင်းကိုလုံးဝလက်မခံဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့ညောင်လေးပင်ရွှေကျင်ကားလမ်းပေါ်မှာရှိတဲ့အကြမ်းဖက်စစ်ကောင်စီဂိတ်စခန်းကိုဝင်ရောက်တိုက်ခိုက်ရာမှာနှစ်ဦးသေဆုံးပြီးတော့လက်နက်နှစ်လက်သိမ်းဆည်းရရှိတဲ့တဲ့ကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်ရွှေကျင်ကားလမ်းပေါ်မှာရှိတဲ့အကြမ်းဖက်စစ်ကောင်စီဂိတ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စင်ရေးနယ်မြေပဲခူးတိုင်းစစ်ဌာန Viewer 26ကိုကဲမှုအောက်မှာရှိတဲ့အမှတ်3933တပ်ရင်းကစက်တင်ဘာလ5ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအမှတ်1စစ်စင်ရေးနယ်မြေမှတရင်ထုတ်ပြန်ထားပါရီ။အဆိုပါတိုက်ခိုက်မှုကြောင့်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးတော့လက်နက်ငယ်2လက်နဲ့ခဲယမ်းများကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါအကြမ်းဖက်စစ်ကောင်စီဂိတ်စခန်းမှာဖျက်ဆီးသွားလာနေတဲ့ကားများကိုစက်ကြီးတောင်းခံခြင်း၊ပြည်သူများကိုပေါ်တာဆွဲငွေညှစ်တောင်းခံခြင်းများကိုအဓိကပြုလုပ်နေတဲ့ဂိတ်စခန်းတစ်ခုလည်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ အခုဆက်လက်ပြီးတော့မူးမြူနယ်အတွင်းအကြမ်းဖက်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရဲသားတအုပ်သေဆုံးပြီးတော့နှစ်ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ KNU ၊ကရင်အမျိုးသားအစည်းအရုံးကော်သူးလေအုပ်ချုပ်နေမြေညောင်လေးပင်ခရိုင်မူးမြူနယ်အတွင်းအာနာသိန်းအကြမ်းဖက်စစ်တပ်မှအရဲသားပြည်သူလူထုများအားပြစ်မှတ်ထားပြီးတော့လက်နက်ကြီးများဖြင့်ပစ်ခတ်ခဲ့တာကြောင့်အပြစ်မဲ့အရဲသားပြည်သူတအုပ်သေဆုံးခဲ့ရပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ကနွားတကောင်သေဆုံးပြီးတကောင်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KNU ဗဟုမှသတင်းထုတ်ပြန်ထားပါသည်။စက်တင်ဘာလ3ရက်နေ့မှာအာနာသိန်းအကြမ်းဖက်စစ်တပ်ဟာစိတ်ကြီးမှနေပြီးတော့87မမလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရာငထွေစုပ်ကျေးရွာအတွင်းကိုကြားရောက်ပောက်ကွဲပြီးတော့ဒေါ်စန်းတင့်62နှစ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပ်သူစက်တင်ဘာလ2ရက်နေ့မှာအာနာသိန်းအကြမ်းဖက်စစ်တပ်မှနတ်တန်ခွေးမှနေပြီးတော့120မမလက်နက်ကြီးအား6လုံးဇက်တိုက်ပစ်ခတ်ရာမှာရေလဲအရှိဘက်ကန်ကျေးရွာနဲ့အနောက်ဘက်ကန်ကျေးရွာများရဲ့ပတ်ဝန်းကျင်နဲ့လမ်းများပေါ်ကိုကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်။အဆိုပါကြားရောက်ပောက်ကွဲမှုကြောင့်ရေလဲအရှိဘက်ကန်ကျေးရွာမှာဆိုဖာလာမူခေါ်မောင်လူပေ38နှစ်ထိခိုက်သေဆုံးခဲ့ရပြီးတော့ဦးအောင်သိန်း85နှစ်တဦးထိခိုက်ဒဏ်ရာရရှိခဲ့ရကလေကွင်းထဲမှာလှန်ထားတဲ့နွားတကောင်ကလည်းထိမှန်သေဆုံးခဲ့ရတယ်လို့တကောင်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ် 1334 တပ်ရင်းပြန်လည်ဖွဲ့စည်းတည်ထောင်ခြင်းအခမ်းအနားကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စက်တင်ဘာလ9ရက်နေ့မနက်10နာရီမှာရှမ်းတောင်ကယားကရင်နီတိုင်းစစ်ဌာနရှမ်းတောင်စစ်ဒေသစစ်နီးဗျူဟာအမှတ်14ရဲ့ကုကဲမှုအောက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1334တပ်ရင်းရဲ့အခြေခံစီရေးတင်နန်းစင်းပွဲနဲ့အတူတပ်ရင်းပြန်လည်ဖွဲ့စည်းတည်ထောင်ခြင်းအခမ်းအနားတစ်ခုကိုမြေပြင်တနေရာမှာကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဆိုပါအခမ်းအနားကိုရှမ်းတောင်ကယားကရင်နီတိုင်းစစ်ဌာနမှကုကဲရေးမှုရှမ်းတောင်စစ်နီးဗျူဟာအမှတ်14မှဗျူဟာမှုနဲ့၎င်းဗျူဟာအောက်မှာရှိတဲ့တပ်ရင်းတပ်ဖွဲ့များမှတပ်ပုံနဲ့တပ်မှုများတက်ရောက်ခဲ့ကြပြီးတော့အခမ်းအနားကိုနေ့လယ်12နာရီမှာအောင်မြင်စွာပြီးဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ရန်ကုန်ပကဖရဲဘော်များအားကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေရုံးမှစစ်တီတော်ချင်းဝတ်နဲ့စစ်ဘက်ဆိုင်ရာဥပဒေသင်တန်းပို့ချတင်ကြားတဲ့တရင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့စစ်တီတော်ချင်းဝတ်နဲ့စစ်ဘက်ဆိုင်ရာဥပဒေသင်တန်းကိုစက်တင်ဘာလ1ရက်နေ့မှ3ရက်နေ့အထိ3ရက်ကြာအွန်လိုင်းစနစ်ဖြင့်ပြုလုပ်ခဲ့ကြောင်းရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့မှသတင်းထုတ်ပြန်ထားပါသည်။အဆိုပါသင်တန်းမှာကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေရုံးရဲ့စစ်ဥပဒေချုပ်ရဲဘော်ထုတ်ခေါင်နဲ့ရန်ကုန်တိုင်းပကဖတာဝန်ခံရဲဘော်နောင်ယိုးတို့မှပကဖရဲဘော်များအားတင်နန်းအဖွဲ့မိတ်ဆက်စကားပြောကြားပေးခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတင်နန်းကိုရန်ကုန်တိုင်းပကဖရဲ့တိုက်ခိုက်ရေးတပ်ဖွဲ့များခရိုင်များမှဦးစီးတာဝန်ခံများရဲရတာဝန်ခံများတပ်ခွဲမှုများနဲ့ရဲဘော်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။တင်နန်းမှာလက်ထောက်စေဥပဒေချုပ်ဆရာဦးမောင်မောင်မှစစ်တီတော်ကျင့်ဝတ်နဲ့စစ်ဘက်ဆိုင်ရာဥပဒေများအားစွန့်နှီးပို့ချပေးခဲ့ပြီးတော့တင်နန်းသားရဲဘော်များမှသိရှိလိုတာများမေးမြန်းဆွေးနွေးခြင်းဆရာဦးမောင်မောင်မှအမှုဖြစ်စဉ်များဥပဒေကျင့်ဝတ်သဘောတရားများအားပြည်စုံစွာရှင်းလင်းဆွေးနွေးပေးခဲ့တယ်လို့အသိပေးထားပါတယ်။ဒါအပြင်ရန်ကုန်တိုင်းပကဖရဲဘော်များအားစွန့်ရင်မြင့်တင်နန်းများမုံမှန်တင်နန်းများဖြင့်အမြဲမပြတ်လေ့ကျင့်ပြင်ဆင်စုဖွဲ့လေ့ကျင့်လျက်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ6ရက်နေ့ရေဒီယို UNG ရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်မင်္ဂလာတို့တိုင်ပင်ခံပုတ်ကူတော်အောင်ဆန်းစုကြည်ဂျမ်းမာရီအားစိုးရင်ကြောင့် CRPH ထုတ်ပြန်တဲ့သတင်းကိုအစွတ်တင်ပြပေးသွားပါမယ်အကြမ်းဖက်စစ်အုပ်စု၏မတရားဖမ်းဆီးထိန်းသိမ်းခြင်းခံထားရသည့်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်မင်္ဂလာတို့တိုင်ပင်ခံပုတ်ကူတော်အောင်ဆန်းစုကြည်သည်လက်ရှိအချိန်တွင်ဆိုးဝါးသောနှလုံးဂျမ်းမာရီအခြေအနေကိုခံစားနေရပြီးလုံလောက်ကောင်းမွန်သောစိတ်ကူးသားမှုများရှိကြောင်းမင်္ဂလာတို့တိုင်ပင်ခံပုတ်ကူဤသားဖြစ်သူ Kim Harris ကကိုထိန်လင်းကအသိပေးချက်ထုတ်ပြန်ထားသည်ကိုတွေ့ရှိရသည့်အတွက်ပြည်တော်စုလွှတ်တော်ကိုစာပြုတ်ကော်မတီအနေဖြင့်ရာစွာစိုးရင်ပေါ်ပါမိကြောင်းစစ်တမလ9ရက်နေ့တွင်သတင်းထုတ်ပြန်ပါသည်။အကြမ်းဖက်စစ်အုပ်စုသည်ပြည်သူလူထုကဒီမိုကရေစီနှိမ့်ချရ ရွေးကောက်တင်မြှောက်ထားသည့်နိုင်ငံတော်အစိုးရထံမှဥပဒေမဲ့အာဏာသိမ်းယူခဲ့သည့်အပြင်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါဝင်နိုင်ငံခေါင်းဆောင်များ၊ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များ၊နိုင်ငံရေးတကြွလှုပ်ရှားသူများစုစုပေါင်း 29,628 ဦးကိုဥပဒေမဲ့ဖမ်းဆီးကာယခုထိတိုင်ပြည်သူ 22,366 ဦးသည်ထိန်းသိမ်းခံရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ထို့ပြင်ဖမ်းဆီးထားသူများအားညှဉ်းပန်းနှိပ်စက်ခြင်း၊မိသားစုနှင့်တွေ့ဆုံခွင့်မပေးခြင်း၊ဆိုရသောအခြေအနေများတွင်ထားရှိခြင်းသာမကအသက်အနည်းရှိသောရောဂါဝိနာခံစားနေရသူများကိုလည်းလုံလောက်သောစေကူတာခွင့်မပေးခြင်းအပြင်ထောင်တွင်းသေးတန်း129ဦးနှင့်မြက်ကွေသေးတန်း44ဦးကြာခံနေရဆဲဖြစ်ကပြည်သူ 2,185 ဦးသည်အာဏာသိမ်းကာလအတွင်းဖမ်းဆီးထိန်းချုပ်ထားစဉ်တည်ဆုံးခဲ့ရကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်အရသိရှိရကြောင်းဆိုထားပါသည်။ထုတ်ပြန်ချက်တွင်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သည်ပြည်သူလူထုကဒီမိုကရေစီနေကြရွေးကောက်တင်မြှောက်ခံထားရသည့်တရားဝင်နိုင်ငံခေါင်းဆောင်တဦးဖြစ်ပြီး2020ပြည်နှစ်အထွေထွေရွေးကောက်ပွဲ၏ရွေးကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပါကြောင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သည်ယနေ့ထိတိုင်ပြည်သူအများစု၏ထောက်ခံမှုကိုအခိုင်အမာရရှိထားပြီးမြမအရေးဖြစ်ရှင်းမှုတွင်အဓိကကျသောလူထုခေါင်းဆောင်တဦးဖြစ်ခိုင်မာယုံကြည်ကြောင်းဖော်ပြထားပါသည်။ယခုကဲ့သို့ဒီမိုကရေစီနေကြရွေးကောက်တင်မြှောက်ထားသည့်နိုင်ငံခေါင်းဆောင်တဦးအား2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှစ၍ယနေ့ထိတိုင်ရက်ပေါင်း1688ရက်ကြာဆိုရသောအချိန်နှင့်ဖြင့်ဖမ်းဆီးအကျဉ်းချထားယုံမျှမကယခုကဲ့သို့အသက်အန္တရာယ်ရှိသောနှလုံးရောဂါကိုခံစားနေရချိန်တွင်လုံလောက်သောစေကူတာခွင့်မပေးခြင်းကိုပြောင်းဆွလွှတ်တော်ကိုစားပြုကော်မတီမှအပြင်းထန်ရှုတ်ချထားပါသည်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အားယခုကဲ့သို့ကောင်းမွန်လုံလောက်သောစေကူတာမှုပေးရန်ငင်းဆိုခြင်းသည်နိုင်ငံရေးရာရည်ရွယ်ချက်ရှိရှိနှိတ်ခွတ်ခြင်းပင်ဖြစ်ပြီးအကျိုးသက်ရောက်မှုအားလုံးကိုအကြံဖတ်စစ်ကောင်စီနေဖြင့်အပြည့်ဝတာဝန်ခံရမည်ဖြစ်တယ်လို့တတိပေးထားပါတယ်။ပြောင်းဆွတ်လွတ်တော်ကိုစားပြုကော်မတီနေဖြင့်တရားမွန်စစ်အာဏာသိမ်းမှုနဲ့စစ်အာဏာရှင်စနစ်အဆုံးသတ်ရင်းအားလုံးပါဝင်သည့်နိုင်ငံရေးဖြည့်ရှင်းမှုမှတဆင့် Federal Democracy စနစ်အားတည်ဆောက်နိုင်ရင်းနဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးခံထားရသည့်နိုင်ငံရေးအကျဉ်းသားများအမြန်ဆုံးလွတ်မြောက်ရန်အစဉ်တစိုက်တောင်းဆိုကြိုးပမ်းခဲ့လို့ဖော်ပြထားပါတယ်။လက်ရှိချိန်တွင်မိမိတို့နိုင်ငံ၌ပြိပခများအဆုံးသတ်နိုင်ရင်နဲ့ရရှိတည်တံ့သောငင်းချိုင်းရေးကိုတိဆောက်နိုင်ရန်ဖန်ဆီးခံထားရသည့်နိုင်ငံခေါင်းဆောင်များရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များနဲ့နိုင်ငံရေးအကျဉ်းသားများအားလုံးကိုအမြန်ဆုံးလွတ်ပေးရန်ဒီအရေးကြီးသည့်ပထမဆုံးလုပ်ငန်းစဉ်ဖြစ်မှတ်ယူရဲလို့ဆိုပါတယ်။အကြံဖတ်စုစုသည့်ငင်းချိုင်းရေးပေါ်ဆောင်ရန်ထုတ်ဖော်ပြောကြားနေတော်လဲလက်တွေ့တွင်မူကြီးမားသောဖိနှိပ်မှုများရာဇဝတ်မှုမြောက်သောအကြံဖတ်မှုများလူအမြောက်များတေစီတီလေးချောင်းတိုက်ခိုက်မှုများကိုကျူးလွန်လှုံ့ဆော်နေစေဖြစ်ကြောင်းအကျန်းဖက်ဆေးဆူရီနေစဉ်ကျူးလွန်နေသည့်ရစ်စစ်ကြမ်းကြုတ်သောအကျန်းဖက်လုံရက်များအမြန်ဆုံးရက်တန်နိုင်ရင်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံနိုင်ငံရဲ့အကျဉ်းသားများအမြန်ဆုံးလွတ်မြောက်ရင်အင်အားစုအလုံးရည်မှန်းချက်ဖြစ်သည့် Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေတို့အတွက်လက်တွေ့ကျကျကူညီဆောင်ရွက်ခြင်းဖြင့်မြမအရေးအမြန်ဆုံးဖြစ်ရှင်းမှုအားဆက်လက်ကူညီပေးကြရန်ကုလသမဂ္ဂအာဆီယံအိမ်နီးချင်းနိုင်ငံများနဲ့ကမ္ဘာနိုင်ငံများအဖွဲ့အစည်းများကိုတိုက်တွန်းထားပါတယ်ရှင်ဆလပီစစ်ကောင်စီတရားမွန်ရွေးကောက်ပွဲကျင်းပပြီးနောက်အကြမ်းဖက်မှုကိန်းဂဏန်းများသိတာစွာမြင့်တက်လာဟုအယူကြီးထုတ်ပြန်တဲ့သတင်းကိုတင်ပြပါမယ်အကြမ်းဖက်စစ်ကောင်စီကတရားမွန်ရွေးကောက်ပွဲကျင်းပရန်ကျင်းပပြီးနောက်၎င်းတို့၏အယက်သားများပေါ်အကြမ်းဖက်မှုနဲ့လူခွင့်ရေးချိုးဖောက်မှုများသိတာစွာတိုးမြင့်လာနေကြောင်းအမျိုးသားရင်သွေးရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှစက်တင်ဘာလ9ရက်နေ့တွင်သတင်းထုတ်ပြန်ပါသည်2025ခုနှစ်ဩဂတ်စ်လ31ရက်နေ့အထိနောက်ဆုံးပြုလုပ်ထားသည့်အချက်လက်များတွင်လေးချောင်းတိုက်ခိုက်မှု3402မှုဖြစ်ပြီးသေဆုံးသူ3689ရှိကာသက်18နှစ်အောက်ကလေးသူငယ်946ဦးပါဝင်တယ်လို့ဖော်ပြထားပါသည်ထို့ပြင်စာတင်ကျောင်း289ကျောင်းဆေးရုံနဲ့စေခန်း112ခုနဲ့ဘာသာရေးအဆောက်အုံ922ခုပျက်စီးခဲ့လို့သိရပါတယ်အစုလိုက်ပြုံးလိုက်တက်ဖြတ်မှု439မှုဖြစ်ပွားခဲ့ပြီးတည်ဆုံးသူ4642ဦးရှိကအသက်18နှစ်အောက်ကလေးငယ်905ဦးနဲ့အမျိုးသမီး812ဦးပါဝင်တယ်လို့အတည်ပြုထားပါတယ်ထို့တူအထမစစ်သားစုဆောင်းမှု1600တက်မှုဖြစ်ပွားခဲ့ပြီးစုဆောင်းခံရသူ3520ဦးရှိကမလေးတိုင်းဒီအတ္တမစစ်သားစုဆောင်မှုအများဆုံးဖြစ်ပွားသည့်ဒေသဖြစ်သလိုရခိုင်ပြည်နယ်သည်ဒုတိယအများဆုံးဖြစ်တယ်လို့ဆိုထားပါတယ်လူခွင့်ရေးချိုးဖောက်မှု2854မှုဖြစ်ပွားခဲ့ပြီးတရားလက်လွတ်တပ်ဖြတ်မှု extra judicial killing 4853မှုသည့်အများဆုံးချိုးဖောက်မှုအမျိုးအစားဖြစ်ကစကိုင်းတိုင်း နေလူခွင့်ရချိုးဖောက်မှုအများဆုံးဖြစ်ပွားသည့်ဒေသဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။အယူကြီးကြမိုင်ဝင်ကြီးဌာနဒူးဝင်ကြီးဦးဆောင်သော CDM ဆရာဝန်များအဖွဲ့မှမွေးရပါဦးနှောက်တွင်ရေစုပြုံသောယောဂါ Hydrocephalus ယောဂါရှင်ကလင်းငယ်ကိုခါမြအောင်မြင်စွာခွဲစိတ်ကူတာပေးနိုင်ခဲ့တဲ့သတင်းကိုဆက်လက်တင်ပြပါမယ်။အမျိုးသားရင်သွေးရေးအစိုးရအယူကြီးကြမိုင်ဝင်ကြီးဌာနဒုတိယဝန်ကြီးဒေါက်တာခင်မောင်လည်းဦးဆောင်သည့်CDM ဆရာဝန်များအဖွဲ့သည်လွတ်မြောက်နေမည်တစ်ခုတွင်မွေးရပါအောင်နောက်တွင်အရေးစုပြုံသောယောဂါ Hydrocephalus ခံစားနေရသည့်ကလင်းငယ်တို့ကိုအခမဲ့အောင်မြင်စွာခွဲစိတ်ကုသပေးနိုင်ခဲ့ကြောင်းသိရရှိပါသည်။ဒေါက်တာခင်မောင်လွင်က၎င်းလူမှုကွန်ရက်စာမျက်နှာတွင်တော်လန်ရေးထဲမှနိုင်ရဝင်ကူကြရင်ဒါလေးတွေနဲ့ပဲ Motiu All FOC ပါ Congenital Hydrocephalus ပါ Ventricular Partial Shunt ထည့်ထားတာပါလို့យေတာဖော်ပြထားပါသည်။ထိုခွဲစိတ်ကုသမှုသည်စီအာနာသိမ့်ပြီးနောက်အစိုးရဝန်ထမ်းများနဲ့စစ်မှုထမ်းဟောင်းများပါဝင်သည့်အာနာဖီဆာရေးလှူရှားမှု CDM တွင်ပါဝင်ခဲ့ကြသည့်ဂျမိုင်ပင်ယာရှင်များ၏ကျူပန်အားထုတ်မှုကိုထင်ရှားစေပြီး၎င်းတို့သည်လွတ်မြောက်နေမည်များတွင်တဲ့အနေကြမှပြည်သူများအတွက်ဂျမိုင်ဆောင်ရှောက်မှုများပေးအပ်နေကြဖြစ်တယ်လို့သိရပါတယ်။ကုသမှုကိုတော်လှန်ရေးနေမည်အတွင်းအောင်မြင်စွာလှုပ်ဆောင်နိုင်ခြင်းသည်စစ်ဘေးဒဏ်ခံရသည့်ပြည်သူများအတွက်မျှော်လင့်ချက်အလင်းရောင်တစ်ရပ်ဖြစ်လာပြီး CDM ဆရာဝန်များ၏အနစ်နာခံမှုတွေအရေးပါသောမှတ်တမ်းတစ်ခုလည်းဖြစ်လာခဲ့ပါတယ်ရှင်။ကိုရီးယားနဲ့ WFP ပူးပေါင်း၍မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီအစီအစဉ်သစ်စတင်တဲ့သတင်းနောက်ထပ်တင်ပြပေးသွားပါမယ်။ကိုရီးယားသမ္မတနိုင်ငံနဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP တို့သည်မြန်မာနိုင်ငံတွင်စာလောင်မွတ်တိမ်မှုနဲ့လူသားချင်းစာနာထောက်ထားမှုအကျပ်တီးကိုတုံ့ပြန်ရန် Rich ဟုအမည်ပေးထားသည့်အရေးပေါ်အကူအညီအစီအစဉ်သစ်တစ်ခုကိုစတင်လိုက်ကြောင်းစတင်မာလ9ရက်နေ့တွင်ထုတ်ပြန်ကြေညာပါရယ်။ကိုရီးယားသမ္မတနိုင်ငံ၏ American Dollar 10တန်းရန်ပုံငွေပံ့ပိုးမှုဖြင့် Rich အစီအစဉ်သည်ပရိပခတန်နဲ့ငလင်တန်တင့်ဒေသများရှိလူဦးရေ3သိန်းခန့်ကိုနှစ်လစာစာနယ်ရခနဲ့သို့မဟုတ်ငွေသားထောက်ပံ့မှုများပေးအပ်မှာဖြစ်သည့်အပြင်ကိုဝင်ဆောင်နဲ့လူတိုင်းမိခင်များကလေးငယ်များအပါအဝင်လူဦးရေ 24,000 ကိုအဟာရချို့တဲ့မှုကားကွဲရင်းနဲ့ကုသရေးအကူအညီများပေးသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ WFP ဒေတာခံမိဖက်အဖွဲ့အစည်းများနဲ့အစိုးရမဟုတ်သည့်အဖွဲ့အစည်းများ NGO နဲ့ပူးပေါင်း၍အကူအညီလိုအပ်နေသူများထံဓာတ်ရိုက်ထောက်ပံ့ပေးသွားမှာဖြစ်တယ်လို့သိရပါတယ်။နောက်ဆုံးထုတ်ပြန်ထားသည့် Hunger Hotspot Report အရမြန်မာနိုင်ငံဒီကမ္ဘာပေါ်တွင်စာလောင်မှတ်သိမ့်မှုကိုပြင်းထန်စွာရင်ဆိုင်နေရသူလူဦးရေပြင်းစမမြောက်အများဆုံးရှိသည့်နိုင်ငံအဖြစ်သတ်မှတ်ခံရကြောင်းအသိပေးထားပါတယ်။လက်ရှိတွင်လူရေ 16.9 တန်းတွင်လူ3ဦးလင်2ဦးနှုံးသည့်ဝမ်းရည်မဖူလုံမှုကိုရင်ဆိုင်နေရပြီး၎င်းသည်2024ခုနှစ်ကလူဦးရေ 13.3 တန်းထက်အထူးစွာတိုးမြင့်လာခြင်းဖြစ်ကာ၎င်းတို့အနက် 2.8 တန်းသည်နေ့စဉ်ထမင်းတစ်နက်အတွက်ရုန်းကန်နေရသည့်အရေးပေါ်အခြေအနေတွင်ရှိနေတယ်လို့သိရပါတယ်။ထို့ပြင်အခြေခံစားနပ်ရိက္ခာ၏ပြတ်မြတ်ကုန်စည်နှုန်းသည်2021ခုနှစ်အစောပိုင်းနှင့်နှိုင်းယှဉ်ပါကဒေသထိမြင့်တက်လာခဲ့ပြီးတန်းနှင့်ချီသောပြည်သူများသည့်အခြေခံစားတောက်ဖွဲ့ရများကိုပင်ဝေယူရန်ခက်ခဲနေလို့ဆိုပါရရှင်ခြေခါစစ်ချုပ်တင်တန်းအတွက်တင်တန်းသားများပြည်သူပန်းနိုင်မှခေါ်ယူတဲ့တရုံနောက်ဆုံးတင်ပြပေးသွားပါမယ်။ပြည်သူပန်းနိုင်ပေါင်းစည်းလာအသည့်မွေးတင်တန်းဌာနမှ CDM စစ်သားရဲနဲ့မိသားစုဝင်များအရက်ဖက် CDM ဝင်ထားနဲ့စစ်ဘေးရှောင်များအတွက်ခြေခါစစ်ချုပ်တင်တန်းအမှတ်စဉ်1ကိုအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုက်ဇောမြို့တွင်ဖွင့်လှစ်တင်ကြားပေးသွားမှာဖြစ်ကြောင်းအတည်ပြုထုတ်ပြန်ပါရ။အသည့်မွေးတင်တန်းအပတ်စဉ်တစ်ခုလျှင်တင်တန်းသားပြန်မြဆဲဦးလက်ခံ၍တစ်ရက်9နာရီတစ်ပတ်9ရက်ရက်တစ်ပတ်10ပတ်ကြားဖွင့်လှစ်တင်ကြားပေးသွားမှာဖြစ်ပြီးခြေခံစစ်ချုပ်ခြင်းကိုပိုင်နိုင်ကျွမ်းကျင်မှုရရှိစေရာစာတွေးနဲ့လက်တွေ့ပေါင်းဆက်၍ဆွေးနွေးပို့ချပေးသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။တင်နန်းဘာသာရဲများမှအခြေခံစစ်ချုပ်ဘာသာရဲများနဲ့ချီထိုးပန်းထိုးပင်ရရဲများဖြစ်ပြီးတင်နန်းတယောက်လိုပါက2025ခုနှစ်စက်တင်ဘာလ10ရက်နေ့နောက်ဆုံးထားကရှောက်ထားနိုင်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်ခက်ရှက်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
นูบาเบนาลูมพุสนากึงกึมกวยเซขกุมท้องหินำกว่าทงเกียงมาพุยนกขาคุมเนินอักตุงอทังทุมนิงยักขังมังอูอักสิกาตามาเลเซียอาอิมบับเอจีนิมาเดงเบียกาพังหินาทงกิบนังมาปากียาอาหาเดงเบียกาพักคืนักคือกิบอามาเนคามลาอทังอัมหินาตาลกขยาคาอักพิมเนื้อดึมองลาเอ็นซานีมิสุไอเบเตจีอาทังอันทุมนาดา mendat matupi lam maindai khugi ba muminu mat sibung aksu khamlana botti asubasai chi emanla u ti athanga thotti malaysia tengbe kollam bumlu pukki bendanam kanga malaysia bli hena mphuinu kham him nun thanum imbap ag nyema phanghina thungkip nang ma pa kya aha deng bya ga aluma phakhuna khugip eman udya nisimla mamum than khuna yakana sut eya una aha deng bya ga thonghna phakhu male khamyu phakhna phigip na khu aluma thonghina phakphina phigip nang ma ekthak khong u asuna hi bangladesh khamyu pami phakthum na kokip nak phi mhumi ni myama khamyu pami phanghina thungkip nang ma nibo khamyu pami khugip nang hi india khamyu pami magip nak khat indonesia khamyu pami hale kwade aha teng bya ka khamyu he himan la wa thoti pasi amka ng duba impap hg aha teng bya ka nok ha e ngai lo u seng e cha e khang e loi male bli hena e la ai khen tu ka ba namana una e thok khong lwa thot ti aman kham la ki impam e chi aha deng pya ka he puri ja ya la wa ka na tha una thok khong na e bo sai be dwe dia nishim la myama solai online sanita lok khaya kha thong hinam ko thong kyang ha khokum thanyak sun mphuinu kha am thum nhun mulam myama ak sun mphuinu kha ak phim nhun ngoi lamum suai be de cha thot ti ongla an sanida 159 thungkip nak kho zam e na ga asa thungkip nak phi khokum ngai ba ki sweden dang bia ga sibastian kadestana de suai be de anina asun po yi thain ding be pan kom lu lung bi ni kon ang du ba ए जय उवा थोटी ऑनलाइन एंड सनिता तुअक सुनम असाक फिगि माइबंगना वन चैंपियनशिप मही मेदे विना लाइट हेवीवेट चैंपियन अक्फमा थोन हुती मेनदान मदुपी मोदो कलम माइंडाइन खुगि मही फुइनुखा अक्फिम नुदुमज ngoilam हानाई अक्सुनम मुमिनुमादी खखना हुत एउना सिम्बनिंग एक्सुदोंग हुदा thoti sangge ung khakona tha hu chi madina tanga hut e anak simpaning ak su khenu muminui batti dia anak pami saina am the khenu nishim khang hi mana khakona hut e chi asunida ek tho khong wak su num hi makwai dai som lu ne lamaka asa gungai bakki pami sa thoti dia nishim zunga chi alum hi kenam khu ye u
Akum dulu bakhoa dekung anik ua maya pok lui tiki bungyan ya song tau ilu khang aklum tiku lemboy kini khom dekung anik u maya bungyan ne sun am yukuma aniprana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau e seulu adupsa nin heong bi pok lui tiki ani asuna phu hina kui seki songtok e angkhawaya atuilam humatwai thukini mdekung ani uwa manya pokdui thiki bungya ne hin athanung mpuk avena athi thaya puk avena huna vekya kaki asuna thun naniwa phang yam singna ke naniya bumsi wai pokdui thiki esun ku naniya he khoi bing bing wai asune sun akduma pokulu yalemso chikuk sakokini kokup eyang kho bungyan mind naniam phung khakseyang pi naniam thei bai naphua ko aku e seta athonung ta msingna ke yam singlu song eki khangung naniak prawai